ရွေးကောက်ပွဲကော်မရှင်ကထုတ်ဝေတဲ့ရွေးကောက်ပွဲမဲမတမာမှုတရားမဲ့ပြုကျင့်မှုများအပေါ်စုံစမ်းတွေးရှိချက်ဆိုတဲ့စာအုပ်ကိုမြို့နယ်တန်ခါနာရီကအဖွဲ့တွေကတဆင့်တချို့ဖုန်းတော်ကြီးအပေါင်းတွေစာတင်လိုက်တွေကလက်ခံရရှိခဲ့တယ်လို့တန်ခါတော်တချို့ကပြောပါတယ်တန်ခါတော်တွေကနေတဆင့်ပြည်သူလူထုကိုစီယုံကျင်တဲ့သဘောလို့တန်ခါတော်တချို့ကမှတ်ချက်ပေးပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မတ်တင်ကြီးထိုက်ကပြောပြမှာပါ
2020ရွေးကောက်ပွဲမဲမတမာမှုတရားမဲ့ပြုချက်မှုများအပေါ်စုံစမ်းတွေးရှိချက်ဆိုပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထုတ်ဝေထားတဲ့စာအုပ်တွေပြီးခဲ့တဲ့သတင်းပတ်တွေထဲမှာမြို့နယ်တန်ကနာယကအဖွဲ့တွေကနေတဆင့်ဖုံးကြီးချောင်းတချို့နဲ့စာတင်တိုက်တချို့တို့ရရှိခဲ့ပါတယ်။ရွေးကောက်ပွဲမဲမတမာမှုဖြစ်စဉ်အမှန်ကိုပြည်သူတွေသိရှိစေဖို့အတွက်ဖုံးကြီးချောင်းတွေကိုဖြန့်ဝေရမယ်ဆိုပြီးသာသနာရေးရုံးခွဲကထုတ်ပြန်ချက်တစ်စောင်အွန်လိုင်းမှာပြန့်နှံ့နေခြင်းနဲ့အတူပဲအခုလိုဘုန်းကြီးကျောင်းတချို့ရွေးကောက်ပွဲနဲ့ဆိုင်တဲ့စာအုပ်တွေရရှိနေတာဖြစ်ပါတယ်။သာသနာရေးရုံးခွဲထုတ်ပြန်စာအစ်စ်မှဟုတ်မဟုတ်ဆိုတာကိုတော့ VOA ကစုံစမ်းမေးမြန်းနေစေဖြစ်ပါတယ်။ပြန့်နှံ့နေတဲ့ထုတ်ပြန်ချက်ထဲမှာဒီစာအုပ်တွေကိုတန်ခါအပအရေးအတွက်များတဲ့ကျောင်းတွေကိုဦးစားပေးဖြန့်ဝေဆက်ကပ်ဖို့ဆိုပြီးဖော်ပြထားပါတယ်။အခုလိုရွေးကောက်ပွဲမဲမတမာမှုမှတ်တမ်းလုတ်ထားတယ်ဆိုတဲ့စာအုပ်တွေကိုဖုံးကြီးချောင်းတွေမှာဖြန့်ဝေတာဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဆရာတော်တွေနဲ့အာဏာသိမ်းမှုဆန့်ကျင်တဲ့ပြည်သူတွေကိုရန်တိုက်ပေးတယ်လို့ဖြစ်တယ်လို့မန္တလေးတန်ခတ်တမကဆရာတော်အရှင်ရာဇဓမ္မကအခုလိုမိန့်ပါတယ
်ဒီမက်ဆင်းနေမှာလို့သူတို့အာဏာသိမ်းရပါတယ်ဆိုတာကိုဒါစစ်ကောင်စီဘက်ကနေပြီးတော့မှဒါတန်ခါတော်တွေကိုအသုံးချပြီးတော့မှဒါပြည်သူလူထုကိုစီယုံခိုင်းတဲ့သဘောမျိုးဗျ။အဲဒီအခြေခံဥပဒေအခန်း၈เนาะပုံမှန်ဒီ364မှာနိုင်ငံရေးကိစ္စအလို့မှာဒီဘာသာသာသနာကိုအလွယ်သုံးစားမပြုရဆိုတာပြဋ္ဌာန်းတာရှိတယ်။အဲ့တော့ဟိုတွက်လို့ချင်းဒါကြီးကအခြေခံဥသူတို့ပြောနေတဲ့ဒီအခြေခံဥပဒေရဲ့ဟိုချိုးဖျက်ပြီးဥပဒေပေါင်းကိုကျော်ပြီးတော့မှအာဒီဒီမဲ့ကိစ္စတွေကိုဖုံးကြီးတွေလာပြီးတော့ပတ်သက်နေတာပေါ့နော်အဲဒါဟိုပြောလို့ရှိရင်ဘလို့မှဟိုပတ်သက်စရာအကြောင်းမရှိဘူးဒီမဲ့စင်းမှာမဲ့စင်းကိစ္စတို့ရွေးကောက်ပွဲကိစ္စတို့ကဖုံးကြီးတွေနဲ့မဆိုင်ဘူးရဲ့ဒါသူတို့ပါတီနိုင်ငံကြီးကိစ္စပတ်သက်ဖြစ်သွားတယ်ဒီဆရာတော်ကြီးတွေကအာနားချပြန်ပြောမယ်ဟုံးမယ်ဆိုလို့ရှိရင်အဲဒီပြည်သူကလက်ခံရင်လက်ခံလာလိမ့်မယ်ဆိုတဲ့ဟာမျိုးလည်းသူတို့ယူဆရင်ယူဆမှာပေါ့ဒါစစ်ကောင်စီတော့ကအဲ့ဒီဒီကဖုံးကြီးတွေနဲ့ဒီဒီလူတို့ဒါရန်တိုက်ပေးတာပဲ
တချို့နေရာတွေမှာမဲစင်မှားယွင်းတဲ့အကြောင်းကိုဆရာတော်တန်ခါတော်တွေအနေနဲ့အလင်းတင့်တယ်လို့ဟောပြောပေးဖို့ပြောဆိုတာတွေရှိတယ်လို့လည်းဆရာတော်ကမိန့်ပါတယ်ရွေးကောက်ပွဲကော်မရှင်ကထုတ်ဝေတဲ့2020ပြည်နှစ်ရွေးကောက်ပွဲမဲမတမာမှုဆိုင်ရာစုံစမ်းတွေ့ရှိချက်စာအုပ်တွေကိုမန္တလေးတိုင်းဒေသကဖုံးကြီးကျောင်းတချို့နဲ့အီယာဝတီတိုင်းဘက်ကဖုံးကြီးကျောင်းတချို့မြို့နယ်တန်ခါနာယကအဖွဲ့တွေကနေတဆင့်လက်ခံရထားတယ်လို့လည်းစုံစမ်းသိရှိရပါတယ်။အခုလိုစာအုပ်တွေကိုဖြန့်ဝေနေပေမဲ့တန်ခါတွေအနေနဲ့တရားတော်အစိုးအမတွေကလွဲလို့တခြားသာသနာရေးနဲ့မဆိုင်တဲ့ကိစ္စတွေကိုဒကာဒကမတွေကိုဟောပြောစရာအကြောင်းမရှိဘူးလို့မိုးခုတ်ရေဘူးစရာတော့ကမှတ်ချက်ပြုမိန့်ပါတယ်
အဲဘာတိုင်းနဲ့အဆုံးမနဲ့ပြောရမယ်ဆိုတော့ဘုန်းကြီးတို့ဆရာတော်တန်ခါတော်တွေဟာဓမ္မနဲ့အဓမ္မကိုခွဲခြားပြီးတော့အဓမ္မကိုမဟောကြားဘူးအဓမ္မကိုမပြောဘူးအဓမ္မကိုဒီတရားဒဂမတူရဲ့အဲနှလုံးသားထဲမှာမကြိုက်သွမ်းဘူးအဲ့ဒါတော့အရေးကြီးပါတယ်နော
်မင်းမတမာမှုတွေကြောင့်နိုင်ငံတော်အနာကိုထိမ့်သိမ်းတာဖြစ်တယ်လို့စစ်ကောင်စီအကြီးအကဲတွေကအမြဲပြောဆိုနေတယ်လို့ဒေါအောင်ဆန်းစုကြည်ဦးဝင်းမြင့်အပါဝင်NLD အစိုးရခေါင်းဆောင်တွေကလည်းရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့အရေးယူထားတာလို့သတင်းထုတ်ပြန်ထားပါတယ်။အခုချိန်ထိတော့ဘလို့ပုံမှန်တွေတက်ပြီးတရားစွဲထားတယ်ဆိုတာအတိအကျမသိရသေးပါဘူး။